စီးပွားရေးကြဆင်းပြီးအလုပ်ကင်ခွင့်လန်းသစ်တွေမရှိတာ၊စိုက်ပျိုးရေးလုပ်ငန်းကြဆင်းလာတာ၊ကုန်စည်နှုန်းတွေကြီးမြင့်လာတာကြောင့်မြန်မာပြည်တွင်းကလူငယ်၊လူလတ်ပိုင်းတွေအိမ်နီးချင်းနိုင်ငံတွေစီအလုံးရင်းနဲ့ထွက်ခွာနေကြပါတယ်။မြေယာအပါအဝင်ပိုင်ဆိုင်သမျှထုတ်ရောင်းတချို့လည်းချင်းငှားပြီးပြည်ပထွက်နိုင်ဖို့ကြိုးစားလာပါတယ်။စပားဆိုင်အေကများတဲ့ဘကိုးတိုင်းကလယ်သမားတို့ကသူ့နယ်တဝိုက်ကအခြေအနေကိုအခုလိုပြောပြပါတယ်။
အဲ့ဒီနေရာအဲ့မပြီးတော့ဒီမျိုးဘိုးမျိုးသားပမာရက်ခကျွန်တော်စပားစရိတ်ရေးကျွေးနေချင်ရတယ်ဒေက900လောက်ပေါက်တယ်ပမာရက်ခကြတော့လေကျွန်တော်ကားနဲ့ကိုရတယ်ကျွန်တော်တို့ကားနဲ့ပန်းထိုးတာလည်းရှိတယ်ကားကလည်း400လောက်တော့ပေါက်တယ်ဒါကဒေရအဲ့လိုအိက30 20အဲ့လောက်ရှိတဲ့လူတွေတော့ပဲတောက်ခံရတာတနေ့လူတွေကတော့ဘန်ကောက်ရောက်သွားတာများတယ်ဒေရရောင်းနေတယ်မလေးကျားနဲ့ဘန်ကောက်ကတော့အများဆုံးပေါ့အစားနိုင်ငံများတော့ကျွန်တော်တို့တောင်တူတွေကလူမားတွေကတော့တော်မြင့်လူမသွားနိုင်ကြဘူးဒါဒီဘန်ကောက်တောင်ကောက်လန်းတွေကခိုးသွားတဲ့လူတွေသွားနေရတာ
စက်မှုဇုံတွေကလုပ်ငန်းတွေမှာအလုပ်သမားအများပြလှုပ်လှုပ်ကိုင်နေကြရဲဆိုပေမဲ့လာသာနဲ့ကုန်စည်နှုန်းမကြီးမျှတာကြောင့်လက်ရှိလုပ်သမားတွေကပါပြပထွက်ဖို့စဉ်းစားလာပါတယ်။ရန်ကုန်စက်မှုဇုံထဲကအခြေခံအလုပ်သမားတမကတစ်ခုရဲ့ကိုယ်စားလှယ်တဦးကအခုလိုပြောပါတယ
်။ငါတို့ကောင်းဝင်ချင်မှာတော့သူစီတောင်းဆက်ဖို့တော့သူကကျန်တော့ကျန်စီကြရဲလလဆယ်ရောတင်နန်းနေကြတာလို့သူကြီးစက်တာလို့ပါလို့တော့လုပ်နေကြရဲအကုန်လုံးကတော့အဲဒါကိုချက်ချင်နေရတယ်ချက်မဲ့လူတွေပဲတော့ဒီမှာလည်းကြားမိတယ်ပေါ့နော
်အလုပ်လိုအပ်ချက်နဲ့အလုပ်ပေးနိုင်မှုကကွာဟားချက်ရှိနေသေးတော့ပြပထွက်ခွာနှုန်းကများအောင်မယ်လို့ရွှေပြောင်းလို့တပါပညာပေးစင်တာ FED ရဲ့တာဝန်ခံသူဖြစ်တဲ့ဦးမိုးဝေက VOE ကိုပြောပါတယ်လက်လန်းမီတဲ့အလုပ်ကင်ခွင့်လန်းတွေဖန်တီးပေးနိုင်မှပြပထွက်ခွာတဲ့နှုန်းကထက်ဝက်လောက်ကျသွားနိုင်တယ်လို့ဆိုပါတယ်နေပေတီတီကကျွမ်းကျင်လုပ်သားတွေဆုံးရှုံးပြီးပြပကိုထွက်ခွာနေတဲ့အတွက်အုံနောက်ရိုးစီးမှုပြဿနာနဲ့ရေရှည်မှာအခက်အခဲဖြစ်နိုင်တယ်လို့စိုးရင်စရာလို့လည်းတချို့ကျွမ်းကျင်သူတွေကထောက်ပြကြပါတယ်။တချိန်တည်းမှာပဲတစ်ဖက်နိုင်ငံရဲ့ဥပဒေနဲ့ရသင့်ရထိုက်တဲ့အခွင့်အလမ်းကိုပေးဆက်ရမယ့်အခြေအနေတွေဒါတွေကိုမချင့်ချိန်တဲ့အတွက်မလိုလားတဲ့ပြဿနာတွေလူကုန်ကူးမှုတွေကြီးထွားလာတယ်လို့သူကပြောပါတယ
်။ကျွန်တော်လက်ရှိချိန်မှာဆိုရင်မင်းမင်းရလည်းပါတယ်။နောက်ကူအလုပ်တိုင်းမှဖန်ပြီးသေးနေတဲ့အနေနဲ့လည်းပါတယ်။ပြီးလို့ရှိကုန်ကိုချက်ကုန်သူရဲ့ဒီကွက်ကကျွန်တော်တို့မှာကြောင်းကိုဆန်းစီတပါဆွဲတဲ့နေရာမှာဒီကွက်ကကျွန်တော်တို့မှာဒီကွက်ကပြင့်နေတယ်ဆိုတော့သူတို့ကမလုပ်လက်ရှိလုပ်နေတဲ့လုပ်တွေကမလုပ်ဘဲနဲ့သူတို့ကသွားကြတာများပေါ့ဒါကြောင့်မလို့ဒီကျွန်တော်တို့ဒီလုပ်သမားလေးရဲ့ဒုတိယနိုင်ငံရဲ့ဒီလူသားချင်းချင်းဖြစ်တယ်ဒီရင်းမြစ်ကိုကျွန်တော်ကအပြည့်အစုံချမ်းသုံးချမယ်ဒီပြည့်အစုံချမ်းမကိတ်တွဲမယ်ဒီရတော့ကျွန်တော်တို့ရဲ့လုပ်သမားတွေဒီဒီလိုအင်္ဂလိပ်လိုမျိုးသွားလိုက်လဲလိုက်ဆမ်းမိလိုက်နဲ့အဲ့ဒီမျိုးတွေကဆံပြားလဲနေအောင်ပါပေါ့နော
်ကိုဗစ်ကရောဂါပတိုင်ခင်ပြည်တွင်းကိုပြန်ဝင်လာကြတဲ့မြန်မာအလုပ်သမားအများပြအခုဆိုရင်ပြပကို80ရာခိုင်နှုန်းလောက်ပြန်ထွက်သွားကြတယ်လို့တချို့ခန့်မှန်းထားပါတယ်အဲ့ဒီထဲမှာနေပဲအသီးသီးကကျွမ်းကျင်လှုပ်သားတွေလည်းပါနေတာပါအပြည်ပြည်ဆိုင်ရာအလုပ်သမားရေးရာဖွဲ့ ILO ရဲ့အခုနှစ်ပထမနှစ်ဝက်အစည်းအဝေးခန်းစာမှာတော့မြန်မာနိုင်ငံဟာစစ်အာဏာသိမ်းပြီး18လအတွင်းမှာအလုပ်ကင်ဆုံးရှုံးမှုတွေစိုးစိုးဝါးဝါကြုံတွေ့နေရတယ်လို့ရေးသားထားပါတယ်။မြန်မာအလုပ်သမားရေးရာဌာနရဲ့အချက်အလက်အရဆိုရင်2022မေလ10ရက်နောက်ပိုင်းထိုင်းမှာတရားဝင်လှုပ်သွားလှုပ်တဲ့မြန်မာအလုပ်သမား9000နီးပါးရှိပါတယ်။တရားဝင်လှုပ်သွားလှုပ်သူတွေလည်းဒီပမာဏလောက်ရှိမယ်လို့ခန့်မှန်းထားကြပါတယ်။မလေးရှားကလည်းလှုပ်သမားစာချုပ်နဲ့ဆေးလွတ်နေတယ်လို့မြန်မာအလုပ်သမားရေးရာဌာနကတာဝန်ရှိသူတို့ကပြွေကိုပြောပါရယ်ငွေကြေးအသင့်အသင့်တက်နိုင်သူတွေကတော့ဂျပန်ကိုရီးယားကိုအလုပ်တင်ဗီဇာနဲ့သွားကြပါရယ်စင်ကူသွားတဲ့လူတွေလည်းရှိပြီးဘရူနိုင်းနိုင်ငံကလည်းမြန်မာလုပ်သားတောင်းနဲ့ချီခေါ်ယူဖို့စိတ်ဝင်စားနေတယ်လို့ပြည်တွင်းလုပ်ကိုင်ရှာဖွေအေဂျင်စီတွေကပြောပါရယ်ဒူဘိုင်းမှာမြန်မာအမျိုးသမီးအမြောက်အများလူကုန်ကူးခံရတဲ့တည်င်းတွေမကြသေးငယ်ကထွက်ပေါ်ပြီးတဲ့နောက်ပိုင်းပြည်ပထွက်အလုပ်လုပ်သူတွေရဲ့အရေးဟာတတိထားဆောင်ကြရမယ့်ကိစ္စတစ်ခုဖြစ်လာပြီလို့လုပ်သမားရေးရာအဖွဲ့တွေကပြောဆိုနေကြပါရယ်ခင်ဗျာ